မြန်မာနဲ့နေဆာအိန္ဒိယနိုင်ငံမဏီပူပြည်နယ်တဲကကြေးရွာတစ်ခုကိုမြန်မာတပ်မတော်ကကျူးကျော်ဝင်ရောက်ခဲ့တယ်လို့ဒေသခံတွေကဆွဆွဲပြောဆိုကြပြီးအိန္ဒိယအစိုးရကအကာအကွယ်ပေးဖို့တောင်းဆိုကြပါတယ်။မြန်မာစစ်တပ်ကပြီးခဲ့တဲ့မတ်လ14ရက်နေ့ကမဏီပူပြည်နယ်တန်ဂိုပိုးကဟိုလဖိုင်ရွာတဲကိုဝင်ရောက်ခဲ့ပြီးလွှတ်ဆက်တစ်ခုကိုမီးရှို့ပြီးစစ်ပစ္စည်းတွေအလုံးကိုယူဆောင်သွားတယ်လို့ဒေသခံတွေပြောဆိုကြတာကိုကိုကာပြည် Writers သတင်းကရေးသားပါတယ်မြန်မာစစ်တပ်တွေဝင်ရောက်ခဲ့တယ်လို့ပြောဆိုပြီးလုံခြုံရေးတပ်ဖွဲ့တွေချထားပေးဖို့ကိုလည်းရွာတွေကဒေသခံတွေပြီးခဲ့တဲ့တောက်ကြနေ့ကဆန္ဒပြခဲ့ပါတယ်နေဆက်ဒေသမှာနေထိုင်သူတွေအနှောက်အယှက်ကင်းကင်းနဲ့လုံခြုံငြိမ်းချမ်းစွာနေထိုင်ရေးအတွက်အိန္ဒိယအာဏာပိုင်တွေဘက်ကဆောင်ရွက်ပေးဖို့ရွာရဲ့အကြီးအကဲကလည်းတောင်းဆိုပါတယ်
We want peace living in India. But we are now at all not safe. We are afraid of this Burmese army.
ကျွန်တော်တို့ကအိန္ဒိယနိုင်ငံတွင်ငြိမ်းချမ်းစွာနေလိုပါတယ်။ဒါပေမဲ့ကျွန်တော်တို့မှာလုံခြုံမှုမရှိပါဘူး။ကျွန်တော်တို့မြန်မာစစ်တပ်ကိုကြောက်နေရပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။လက်ကွင်းတွေရေကန်တွေစိမ့်လန့်တဲ့တောတောင်တွေကြောင့်အိန္ဒိယရဲ့ရတနာလို့တင်စားခေါ်ကြတဲ့မဏီပူပြည်နယ်ကတော့ဆယ်စုနှစ်တင်တဲ့ချီပြီးတိုက်ပွဲလေးတွေဂျိုးစားဖြစ်နေတာပါ။တပုံတွေကမြန်မာဘက်ကိုအကာအကွယ်ပြုနေထိုင်နေကြသလိုမူရင်စေဝါနဲ့လက်နက်တွေနေဆက်ကိုဖျက်ပြီးဝင်ရောက်ရလဲဖြစ်တယ်လို့အာဏာပိုင်တို့ကဆွဆွဲပြောဆိုနေကြတာလည်းဖြစ်ပါတယ်။